မြန်မာနိုင်ငံကိုအလဲရောက်နေတဲ့ဘုတ်ဟမ်မင်ဂျီဖရန်စစ်နဲ့ဘာသာကြီး၄ခုရဲ့ထိပ်ပိုင်းခေါင်းဆောင်များတည်ထောင်တွေ့ဆုံခဲ့ရမှာကက်သလစ်ဘာသာဝင်ကချင်တိုင်းရင်းသားတွေရဲ့ကိုယ်စားလှယ်တဦးအဖြစ်နဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ဥက္ကဋ္ဌဒေါက်တာဒူးကြာကနေကချင်ပြည်နယ်အတွင်းကငြိမ်းချမ်းရေးအခြေအနေတွေနဲ့စစ်ဘေးရှောင်တွေရဲ့အခြေအနေတွေကိုနှုတ်နဲ့ရောစာနဲ့ပါတင်ပြခဲ့ပါတယ်လက်ရှိကချင်ပြည်နယ်အတွင်းစေဘေးရှောင်တွေရဲ့မူလနေရာတွေမှာကုမ္ပဏီတွေစီးပွားရေးဆောင်ရွက်ရှင်တွေကဝင်ရောက်နေရယူလုပ်ကိုင်နေတဲ့အခြေအနေတွေရှိနေတယ်လို့လည်းကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူကထောက်ပြခဲ့ပါတယ်။ချိုင်းချေဆိုင်ဖီဝင်းမြန်မာပိုင်းသတင်းတောက်နိုင်ကွဲငါသတင်းပေးပို့ထားပါတယ်
။ကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ပွဲတွေကျိုးဆက်ကြောင်းကချင်စစ်ဘေးရှောင်တွေကြုံတွေ့နေရတဲ့အခက်အခဲရှင်တွေကိုပုတ်ရဟမင်းကြီးဖရန်စစ်နဲ့အမေရိကတွေ့ဆုံမှုမှာတင်ပြခဲ့တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ GSTV ဥက္ကဋ္ဌဒေါက်တာတူးကြာကအခုလိုပြောပါတယ်
ကျွန်တော်နိုင်ငံမှာတော့ညီကြီးရဲ့ရရှိမှာဒီမဲ့စိုက်ပွဲဒီဇိုင်းအဒီဒီရအလိုက်ဒုက္ခရောက်နေတယ်ဆိုတာဒီပေါ့ညီကြီးရရှိဖို့ဆိုလို့ရှိရင်ဒီဒီဒီကနာနိုင်ငံရဲ့တာဖြစ်တဲ့နိုင်ငံရဲ့ဖြစ်ရှိတာဒီရဲ့ဖြစ်ရှိလို့မရနိုင်တဲ့အကြောင်းပေါ့ခုကဒီလိုညီလာခံလက်ကျင်းပါနေတဲ့ချိန်ကဖြစ်တဲ့ဆေဂျေဒီဇောင်းကိုဒီဆောင်ရေးဖြစ်ပါလေဆိုတာအပူရမင်းဘာရောက်ချင်အပြင်အားလုံးရည်နေတာတော့ဒီကြရင်အမြန်ရရှိလာမယ်လို့မျှော်လင့်နေကြဖြစ်တဲ့အတွက်ကြောင့်သူများမျိုးပြည်ဆိုတဲ့နိုင်ငံကောင်းဆောင်တွေကိုလည်းအရင်ကြီးကိစ္စပဲကြံ့ကြံ့ပြေးသွားဖို့မိသားစုကနေဆွေးကြောင်းနေပါတော့
ဒေါက်တာသူကျဟာကက်သလစ်ဘာသာဝင်ကချင်တိုင်းသားတွေရဲ့ကုသလေအနေနဲ့ဒေလို့ချင်းခံခဲ့ရတာပါပုတ်ရဟမင်းနဲ့တွေ့ဆုံမှုအချိန်နှဲပါပေမဲ့လည်းဒေါက်တာသူကျအနေနဲ့ကချင်ပြည်နယ်သွင်းချင်းတွေကိုစာနဲ့ပါတင်ပြထားတယ်လို့သူကဆိုပါတယ်ပုတ်ရဟမင်းကြီးဖရန်စစ်အနေနဲ့မြန်မာနိုင်ငံကိုလက်ပတ်ခီးစင်တွင်မြန်မာနိုင်ငံကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့တယ်လို့ဒီခရီးစဉ်ကြောင့်မြန်မာနိုင်ငံရဲ့အပြောင်းလဲဖြစ်လာနိုင်မယ်လို့မျှော်လင့်မိကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောပါရယ်။ဒါပြင်ကချင်ဒေသအတွင်းတိုက်ပွဲတွေကြောင့်နေရာကနေဆုတ်ခွာဆွဲပြေးနေရတဲ့ IDP တွေရဲ့အိမ်ချမ်းလေယာဉ်မြေတွေအများပိုင်းမြေတွေကိုကုမ္ပဏီတွေစီးပွားရေးလုပ်ငန်းရှင်တွေကနေတည်ယူထားတာတွေမလုပ်ဖို့နိုဝင်ဘာလ25ရက်နေ့ကကချင်လွတ်လပ်ရေးအဖွဲ့ KNU ဘူကော်မတီကနေထုတ်ပြန်တဲ့အချက်အလက်အကြောင်းကိုလည်းပုတ်ရဟမင်းကြီးကိုတင်ပြခဲ့တယ်လို့သောက်သာတူးကြာကဆိုပါတယ်
ဒီကလည်းဒီ IDP ကသူ့ပြန်တော်မူလာနေတယ်လို့နေနေတဲ့ရှင်မာတို့ရဲ့ဒီမူရင်းနေကအတင်းခါရရရှိတယ်သူများတည်ယူတာလည်းရှိတယ်။နိုင်ငံကောင်းဆောင်နေသူ့ဆိုနေတာပြန်ပြန်ပြေးတော့ဟုတ်ပြလိုက်တာလို့လည်းနော်ဒီဟိုထုတ်ပြတဲ့တဲပါပဲဒါတကယ်လေးဖြစ်နေတာကို
ကချင်ပြည်နယ်တွင်း KIU ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာသမ္မတတို့ကြောပြန်စိုက်ပွဲတွင်စစ်ဘေးရှောင်သောကတဲ့ရေသွက်ဟာတသိန်း2000ကျော်ရှိလာခဲ့တယ်လို့သူတို့ရဲ့မူလနေထိုင်တဲ့လေယာချမ်းမြေတွေကိုလုပ်ငန်းရှင်တွေကနေနားလည်မှုနဲ့တင်ယူတာမျိုးလဲဖြစ်လာနေတာပါစစ်ဘေးရှောင်တွေရဲ့မြေယာနဲ့အိမ်ယာတွေကိုနေရပြန်မလာခင်ဝင်ရောက်သိမ်းပတ်ခြင်းမပြုဖို့ကချင်လွတ်လပ်ရေးသမ္မတ KIU ကနေနိုဝင်ဘာ25ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိစစ်ဘေးရှောင်တွေရဲ့မြေယာသိမ်းခံရတဲ့အခြေအနေနဲ့ပတ်သက်လို့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကကိုစားကြည်ကလည်းခုလိုပြောပါတယ
်စစ်ဘေးရှောင်ဖက်ပြေးတဲ့နေရာတွေမှာမုံမောက်မြို့နယ်ဝိုင်းမော်မြို့နယ်တာလို့ကြီးအရာကြီးမြို့ပေါက်ပိုင်းပေါ့နော်အဲ့နေရာကဖက်ပြေးတဲ့နေရာမှာအခုမြေပြွားခွင့်ပြုတယ်ဆိုတာတိကျတော့မသိဘဲနဲ့အဲ့နေရာတွေမှာအခုမပြောဆိုင်ချင်းဒီကွန်မြူနီကိုချပေးရဆိုတော့တိရတယ်မပြောဆိုင်ချင်းတို့များဒီဝိုင်းမော်မြို့နယ်အမော်မြို့နယ်ကြားအခုဖက်ပြေးရတဲ့ဒီကာလန်လမ်းမတလျှောက်ပေါ့နော်အဲ့ဒီနေရာမှာဒီကွန်မြူနီကိုဒီအငားချပေးတဲ့ပုံစံနဲ့သိရှိရတယ်ဖြစ်ပြတဲ့နေရာမှာတချို့အိမ်မှာပိုင်ရှင်နေရာမှာပိုင်ရှင်မဟုတ်တဲ့တခြားသိန်းတွေသွားယူမှာလက်ခံစားတော့တဲ့အပိုင်းနဲ့ရှိတယ်ဒီသွားရောက်နေရာယူခုံတုံနေရာဟာလည်းသိရှိရတယ်ပေါ့နော်
စစ်ဘေးရှောင်တွေရဲ့မူလနေရာတွင်ကုမ္ပဏီဖွဲ့စည်းတွေရဲ့ဧကတောင်းနေချီတဲ့စိုက်ခွင်းတွေလည်းအခုနောက်ပိုင်းနှစ်တွေမှာပေါ်ပေါက်လာနေတယ်လို့လည်းကချင်ရပ်ဖွဲ့ဖွဲ့စည်းတာဝန်ရှိသူတွေကပြောပါရယ်မြမသမလုံနဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့ကြားပြည်ပခန့်တွေဖြစ်ပွားနေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအရေးအတွက်တသိန်းကျော်ရှိနေတဲ့စစ်ဘေးရှောင်တွေဟာနေရာရင်းကိုမပြောင်းနိုင်သေးသလိုစစ်ဘေးရှောင်စခန်းတွေမှာတောင်းတင်နေသေးလဲဖြစ်ပါတယ်ခင်ဗျာ